ုဒီစစ်တပ်ကအငြိမ်းစားအရာရှိတွေကိုတချမ်းမာရေးတို့ဥပဒေရေးတို့ဟာတခြားအရက်ဖက်ဌာနတွေကိုရွှေ့ပြောင်းတာနဲ့ပတ်သက်ပြီးတော့ဒီကန့်ကွက်တဲ့ပေါ့နော်ဒီကာလာဆုံးလှုပ်ရှားမှုတွေကိုကျမတို့အခုစပြီးတော့တွေ့လာရပါတယ်ဆိုတော့ဒီအခြေအနေတွေပေါ်မှာကုမီးကိုနိုင်ရဲ့အမြင်နဲ့သုံးသပ်ချက်အရင်သိချင်ပါတယ်ရှင်
ဒါဒီခေတ်ကြမှာဖြစ်တာမဟုတ်ဘူး1988ပေါ့ဒုတိယအကြိမ်ပြည်သူ့ကောင်စီတက်တန်းမှာကလေးကဥက္ကဋ္ဌမှန်ရင်တက်ကလာတဲ့လူပဲဖြစ်ရမယ်ဆိုပြီးတော့စပြောင်းတာဝင်လာတဲ့လူတွေရဲ့စိတ်အခြေခံတွေကရောဘလောက်အယက်သားလူဖွဲ့စည်းတဲ့ရောက်လာရင်ပြောင်းနိုင်လို့လဲအောက်ချိန်မှာစပြီးတော့ဟိုစူးစမ်းလာခဲ့တဲ့တာမန်အယက်သားပညာတတ်တွေရှိတယ်ပညာရှင်တွေရှိတယ်သူတို့ရဲ့ဘဝတလန်းဆိုတာတပေါက်တည်းရှိတာဗျအဲ့တော့သူတို့မှာရှိတဲ့မျှော်လင့်ချက်လေးလက်ကြံလေးကအားလုံးကုန်သွားတာပဲဟုတ်ပြီဒါတွေမကဘူးနော်လုပ်ငန်းတစ်ခုလုံးရဲ့ကျိုးရလတ်ကိုကြည့်ရင်လည်းကောင်းတာမရှိဘူးဗျဘာဖြစ်လို့လဲဆိုတော့တစ်ဗျာတေးကြတာစိတ်ဝမ်းကွဲနေပြီဗျာအဲ့တော့ဌာနဆိုင်ရာတခုမှစိတ်ဝမ်းကွဲနေပြီဆိုရင်တော့ကျွန်တော်ရလက်ကောင်းတော့မမျှော်ပါနဲ့ကျွန်တော်အဲ့လိုပဲပြောခြင်းနဲ့နော်တေးကြတာအဲ့တော့ဘယ်ဌာနပဲဖြစ်ဖြစ်နောက်ထပ်သက်ဆိုင်ရာဝန်ကြီးဌာနကဝန်ထမ်းတွေဟာအရင်လိုတော့မဟုတ်တော့ဘူးအဲ့ဒါတေးကြတယ်အရင်တော့ကတော့ကြောက်တယ်ဒါကိုတွတ်တွတ်တွတ်တဲ့နယ်ပဲပြောကြတာရှိတယ်ဘာလုပ်ပြလဲဂလန်ကဆန်လုပ်တယ်အထဲထဲမှာဘောင်တွေကနေပြီးတော့အဲ့ဒီစီမံကိန်းတွေအလုပ်တွေမအောင်မြင်အောင်ရွေးပလိုက်တယ်အခုကတော့အဲ့ဒီအဆင်မဟုတ်တော့ဘူးလက်မခံဘူးဆိုတော့ဘောင်သူတို့သဘောထားပြတဲ့ခေတ်ကိုရောက်သွားပြီ။တက်ကလူတွေကိုဇွတ်ထဲ့နေမှာဆိုရင်နောက်ထပ်အယောင်တွေမျိုးစုံထွက်လာမယ်။အဲ့တော့လှုပ်တဲ့လူကလှုပ်မယ်၊တုံ့ပြန်တဲ့လူကလည်းတုံ့ပြန်မယ်။တုံ့ပြန်တဲ့လူတွေမှာကတော့ကျွန်တော်တရားမျှတတယ်လို့ကျွန်တော်သဘောပေါက်တယ်။ဒါကြောင့်ကျွန်တော်အပြေဝထောက်ခံတယ်။ဒါတော်မှကျွန်တော်စဉ်းစားနေတာရှိတယ်ဗျ။ဘာကြောင့်ဒီလိုအချိန်မှာပုံပြီးဖြစ်လာကြရလဲ။ဒီအစိုးရလက်ထက်မှာကနောက်ဆုံးအချိန်ပေါ့နော်။သူတို့မရေရာတဲ့အချိန်မှာဒီအုပ်ချုပ်ရေးရန်ရာအကုန်လုံးမှာငါလူတွေရသမျှထဲ့ခဲ့မယ်ဆိုတဲ့သဘောထားလို့တော့ကျွန်တော်တော့အောင်းမိတာပဲ။အဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူး
။နောက်တစ်ခုကမျိုးသားပညာရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဖန်စီခံထားရတဲ့အကြောင်းမျိုးကြောင့်သားတွေအခုဆိုရင်ရုံထုတ်စစ်ဆေးနေရတာရှိပါတယ်။ဆိုတော့အခုဆိုရင်ဒီတက္ကသိုလ်တွေမှာစာမေးပွဲတွေစတော့မယ်။အဲ့တော့ကျောင်းသားတွေရဲ့တက္ကသိုလ်ဖြည့်ဆို့ခွင့်ပေါ့နော်။စာမေးပွဲဖြည့်ဆို့ခွင့်နေတောင်းပေမဲ့ဖြည့်ဆို့ခွင့်မရတာမျိုးတွေလည်းတွေ့ရပါတယ်။ဒီအပေါ်မှာရောကိုမင်းကိုနိုင်တို့အနေနဲ့ဘယ်လိုများသုံးသပ်ချင်ပါလဲရှင
်။ကျွန်တော်နှစ်ပိုင်းပြောရမှာပေါ့။အဲ့ကျောင်းသားတွေကတော့အမှန်တကယ်စဖမ်းရဲဟိုကမတရားတာဗျာ။ဒါကတော့ရှင်းတယ်ဗျ။အဲ့တော့သူတို့ကိုလှုပ်ပေးရမှာအမှန်တကယ်ကဒါပေမဲ့အဲ့ဒီမလှုပ်ပေးသေးတဲ့စကြာမာရင်ဆက်ပြီးတော့ပြောဦးမယ်ဆိုရင်တော့သူတို့ရဲ့ပညာရေးကသူတို့ရဲ့အခွင့်အရေးပြအဲ့ဒါတော့အခွင့်အရေးကိုတော့ပေးဦးပေးကြရမယ်လူအရင်တော့ကျွန်တော်တို့ဒီဥစ္စာအတွက်ကောင်းသားတွေစာဝဲဖြစ်ဆိုခွင့်ရရေးအတွက်ကျွန်တော်တို့တတ်နိုင်တဲ့ဟိုနီလန်းပေါင်းစုံတွေတော့ကျွန်တော်တို့ကြိုးစားမှာပါရအောင်ရတဲ့နဲ့ပေးဦးပေးတဲ့နဲ့ပေးတဲ့နဲ့ဆိုလို့ဆက်ဖမ်းထားတာတရားမျှတတယ်ဆိုတဲ့အတိတ်ပဲတော့ရောက်လို့မရဘူးเนาะစဖမ်းကလေးကမမှန်ဘူ
းဆိုတော့တစ်ဆက်တည်းပါပဲရှင်အခုဆိုရင်နိုင်ငံမှာဒီတနိုင်ငံလုံးအတိုင်းအတာရအပြစ်ခံရစေရေးလက်မှတ်ရေးထိုးနိုင်ဖို့ဆိုပြီးတော့ဆိုရစတဲ့အထက်ကလည်းပြောရမှာပေါ့သူတို့ကြိုးပမ်းပါတယ်ဒါပေမဲ့အခုနောက်ဆုံးရလက်ကိုကြည့်မယ်ဆိုရင်တော့လူတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါဘဲနဲ့ပေါ့နော်ထိုးခြင်းနဲ့အဖွဲ့နဲ့ပဲအပြစ်ရငင်းငယ်ရေးထိုးမယ်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးတော့သွားမယ်ဆိုတာမျိုးတွေတွေ့လာရပါတယ်ဆိုတော့တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါတဲ့ဒီအပြစ်ရငင်းငယ်ရေးဟာနိုင်ငံမှာပြည်သူတွေတကယ်လိုချင်တာနဲ့တစ်ထပ်သေးကြပါမလားရှင်ကိုမိကိုနိုင်ဘယ်လိုများတုံ့တက်နိုင်တယ်ရှင်
ဝင်တဲ့လူကလည်းကို့မှာခိုင်လုံတဲ့အကြောင်းနဲ့နေခဲ့တဲ့လူကလည်းသူ့တက်တည်ပြကြတဲ့သူဆိုတော့အဲ့ရကဘလောက်ကြာရှည်ညီညွတ်ရေးကိုထိခိုက်မလားပူအားကောင်းမလားဆိုတော့ကို့ဟာကိုတုံ့တက်တော်မူကြကျွန်တော်တို့သဘောကတော့ကျွန်တော်ပြောပြီးဝင်နဲ့အကုန်ဝင်မဝင်နိုင်ရင်လည်းအကုန်မဝင်နဲ့ငင်းချမ်းရေးမလိုချင်ဘူးလို့မမင်းနဲ့ကျွန်တော်တို့အင်တန်လိုချင်တယ်ဒါပေမဲ့ငင်းချမ်းရေးနဲ့ဆက်ပြီးတော့တခါတည်းအကုန်စဉ်းစားမှာကဖက်ဒရယ်ပြည်ထောင်စုကိစ္စဒီမိုကရေစီကိစ္စအကုန်စဉ်းစားရမယ်။ဟိုကကျွန်တော်ပြောပြီးပြီဗျာဒီလိုဒီမိုကရေစီအင်အားစုနဲ့တိုင်းသားတွေကြားထဲမှာနှစ်ချမ်းကြီးကွဲထွက်သွားတာမျိုးဆိုရင်ကျွန်တော်တို့ဆက်လုပ်လို့တော့မရဘူး။အဲ့ဒါငင်းငင်းစစ်မှန်တဲ့ငင်းငင်းရေးပါညာဆိုတဲ့စကလုံးအစားဆက်ပြီးတော့ဖက်ဒရယ်ပြည်ထောင်စုနဲ့ဒီမိုကရေစီကိုတကယ်ငင်းငင်းချမ်းချမ်းတည်ဆောက်နိုင်ပါမလားဆိုတဲ့အချက်ကိုအဲ့ဒါကိုထောက်သွားလိုက်မယ်
။အစိုးရအနေနဲ့အဓိကပေါ်လေတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုလက်မခံနိုင်တာဘာကြောင့်လို့ကိုမင်းကိုနိုင်မြင်ပါလဲရှင်
။တချို့အဖွဲ့တွေဆိုရင်တဲ့တော့ကလည်းသူတို့နဲ့တဲ့ခဲ့တာပဲ။မတဲ့တော့ဆိုတဲ့ခါကျတော့စရင်ကိုမသွင်းဘူးဆိုတာမျိုးဖြစ်သွားတာဒါမျိုးလည်းရှိတယ်။နောက်တစ်ခုကတော့သူတို့ကဒါဟာအစိုးရဘက်ကပြောတာကခေါင်းစဉ်ပဲရှိတယ်။အင်အားကလည်းလုံလောက်တဲ့ခန့်ညားရတဲ့အင်အားမဟုတ်ဘူးပေါ့ဗျာ။ဒါမျိုးအကြောင်းပြတာရှိတယ်။ဒါပေမဲ့ကျွန်တော်ကတော့တစ်ချက်ထောက်ပြခြင်းနဲ့အင်အားနည်းလို့သူ့ကိုပုံမှန်မခန့်လုပ်တယ်ဆိုရင်ဆွေးနွေးပွဲကိုလက်မခံဘူးဆိုရင်မင်းလက်နက်ကန်အင်အားများအောင်လုပ်လို့ပြောနေတာ ਨੇ အဓိပ္ပာယ်ရောက်တယ်။ကျွန်တော်ကတော့အဲ့လိုခံစားရတယ်။အဲ့ဒါကြောင့်လက်နက်ကန်အင်အားနည်းခြင်းများခြင်းကဗရဏမဟုတ်ဘူးဗျာ။တိုင်းသားကိုဘလောက်ကိုစားပြုလဲမပြုလဲဆိုတဲ့ကိစ္စကပို့ပြီးတော့ဗဒနာကြလိမ့်မယ်အဲ့လိုစဉ်းစားပါလို့ကျွန်တော်တိုက်တွန်းနေတယ
်ဟုတ်ကဲ့ဒီပြဲလို့ဟုတ်လားရွေးကောက်ပွဲပြီးသွားလို့နောက်အစိုးရတက်လာရင်ရောတိုင်းနာဖွဲ့တွေနဲ့ဆက်ညီပြီးငင်းငင်းရေးထိုးလို့မရနိုင်တော့ဘူးလားဘာဖြစ်လို့သမရဦးသိန်းစိန်ရဲ့ဒီ channel တက်တန်းအတွင်းမှာပဲလက်မှတ်ရေးထိုးခြင်းနေရတာ
ပါဒါကတော့ဗျာကျွန်တော်နားလဲတာကအချက်တစ်ချက်လဲပါနိုင်တာပေါ့ဒီရွေးကောက်ပွဲကိုဘယ်ဆိုင်ပုံနဲ့ဆက်သွားမှာလဲပေါ့နော်ဒီအစိုးရအနေနဲ့ငင်းညာရေးဟာသူတို့သာလျင်စောင့်ကြည့်ပေးနိုင်တယ်ဆိုတော့ poster တစ်ခုကိုလဲကင်နေမှာပေါ့ဒီလိုလဲတွေးလို့ရတာ哦အဲ့တော့ နောက်လူလက်ထက်ကြရင်တော့အမမခံဘူးဆိုတာမျိုးအဓိပ္ပာယ်လည်းရောက်ချင်ရောက်တယ်နောက်တစ်ခုကစစ်တပ်ဗျအခုကကြတော့ဒီအစိုးရဘာပဲဖြစ်ဖြစ်စစ်တပ်နဲ့ကွဲပြားမှုအင်မတန်နဲတယ်ဆိုတဲ့အခါကြတော့အမခံချက်ဆိုတာမျိုးကကျွန်တော်အချိန်မှာရည်ရွယ်ကောင်းတာဗျသိတဲ့အတိုင်းပဲငင်းငင်းဆွေးနွေးပွဲဆိုတာကဘာမှလေအစိုးရရဲ့ policy အတိုင်းပဲစစ်တပ်ကရှောင်ရဲရတာဒီမှာစစ်တပ်သဘောမတူရင်မရဘူးဆိုတော့အမှန်ကလေးကအဲ့ကလေးကအလွဲကြီးလွဲနေခဲ့တာဗျ
โอเคဆိုတော့2010ရွှေကပွဲပြီးပေါ့နော်ဒီတက်လာတဲ့အစိုးရတက်တာ5ခုတာပြည်တော်မယ့်အချိန်အတွင်းမှာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးနဲ့အတူအလူခွေရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တုံ့တက်မယ်ဆိုရင်ကိုမေးခွန်းနိုင်ငံတို့များဒီအချင်းချင်းပြီးတော့တုံ့တက်နိုင်လို့ရှင
့်အဲ့တော့နိုင်ငံတကာညမှာရှိတာမှအာဏာ3ရက်3ရက်စလုံးယူသွားတာအပွဲစည်းတစ်ခုလေအဲ့ဒါဆိုရင်ပါလေတရားမျှတမှုမရှိဘူးလွတ်လပ်ခွင့်ဆိုတာလည်းထပ်မေးကြအောင်လို့တော့အဲ့ဒါဓာတ်လူညီငါမျိုးဆိုတော့ပိုဝေးသွားအောင်အဲ့တော့ဒီသုံးချက်မရှိတဲ့အတိုင်းပြည်ဟာဘာဖို့တည်ငြိမ်မှုကိုဘယ်လိုဆုတောင်းမှာလဲဘယ်လိုတောင်းဆိုမှာလဲမရနိုင်ဘူးအဲ့တော့ကျွန်တော်တိုင်းပြည်ကရှေ့မတက်နိုင်တာအဲ့ဒီပြဿနာပဲအဲ့တော့ပြန်ချုပ်လိုက်အာဏာ၃ရက်ဟာပြည်သူလူထုများများပိုင်ဆိုင်လာရင်ဒီတိုင်းပြည်ပေါင်းလက္ခဏာဆောင်မှာပဲမနေ့၄ရက်ကိုတခုတည်းပြောပါဆိုလို့ရှိရင်မနေ့တတိယမှာကျွန်တော်တို့တွေတူညီဝတ်ဆောင်ဝတ်ထားတဲ့တီချက်တွေမှာရင်မှတ်မှာရေးထားတဲ့ဖေးလို့ပဲတရားဥပဒေကလဲပြိုနေတာပဲတကယ်ကိုလူရာသုံးမယ်အဲ့ဒါတွေပြန်ချုပ်လိုက်ရင်တော့ကျွန်တော်ခုနပြောတော့ပါတော့တရားဥပဒေစိုးမိုးမှုကအမှန်တကယ်မရှိနိုင်တော့လူရင်လူတို့ရရင်ရတို့တိုက်တို့အတိတ်ပဲဖွင့်ဆိုအဲ့ဒီအခြေအနေတွေရှိနေတော့ဟုတ်ကဲ့ကိုမင်းကလည်းအဲ့လိုဖြစ်ပြရကျေးဇူးများတင်ပါတယ်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်